ကမ္ဘာလူမှုအတိုင်းဝန်းကယုံကြည်လက်ခံလာအောင်ကြိုးပမ်းတဲ့အနေနဲ့စစ်မှန်တဲ့အစ္စလာမစ်စနစ်ကိုကျင့်သုံးသွားမှာဖြစ်ပြီးဒီစနစ်အရအာဖဂန်နစ္စတန်ရဲ့ပြည်ပကအလွန်ကာလမှာအမျိုးသမီးတွေယုံကြည်မှုအပြည့်နဲ့အလုံးလုံးခွင့်ပညာသင်ကြားခွင့်ရရှိကြမှာဖြစ်ကြောင်းတာလီဘန်တွေကတင်းငွေနေနေမှာကြေညာလိုက်ပါတယ်။ဒရင်ဌာနတွေကိုဖျက်ဝေတဲ့တာလီဘန်အဖွဲ့နိုင်ငံသားကြီးဒုအကြီးအကဲမူလာဂန်ဒီဘာရာဒါရဲ့ကြေညာချက်ထဲမှာတော့အာဖဂန်စစ်ပွဲအဆုံးသတ်နိုင်ရင်ညှိနှိုင်းလိုက်လျောနိုင်မဲ့အာမဂန်ချက်တချို့ကိုအခုလိုထုတ်ပြန်လိုက်တာပါ။ညဉ့်ညံ့ရေးအတွက်အမေရိကန်ရဲ့ဂျာဝင်စည်းစွမ်းမှုနှီးကွေးနေကြမှာပဲ။အာဖဂန်ဆွေးရတက်တည်နဲ့တာလီဘန်တွေကြားတိုက်ခိုက်မှုတွေကလည်းမကြုံစုဘူးတိုးလာနေချိန်မှာတာလီဘန်တွေဘက်ကအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။အာဖဂန်မှာမိန်းကလေးငယ်တွေတောင်းတက်ခွင့်တားနေတာစင်မျိုးမိသားစုအမျိုးသားတွေမပါပဲအမျိုးသမီးတွေပြင်သွားတာပဲမရှိဘူးဆိုတဲ့တင်းကျပ်လို့နဲ့အစ္စလာမ်ဥပဒေကို1992လောက်ကာလတွေကဆက်လို့တာလီဘန်တွေကအမိန့်ထုတ်ပြန်ကြတာဖြစ်ပါတယ်ခင်ဗျာ။